နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံကနေဧပြီလ22ရက်နေ့မှာထုတ်ပြန်တဲ့ထုတ်ပြန်ချက်မှာရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်ဖွဲ့လို့တုံ့နှုံသွားတဲ့ပုံမှာတိုင်းဒေသဖွဲ့စည်းတွေကပုံဝင်မကျမှုတွေရှိနေတယ်လို့အဖွဲ့ကတော့ NLD ဆိုရလက်ထက်မှာရခိုင်တွေမျောလင့်စရာမရှိဘူးလို့ထုတ်ပြန်တဲ့အကြောင်းတင်ဆက်ပေးသွားမှာပါ။ကျွန်တော်နိုင်ကွင်းအိမ်ပါ။ဧပြီလ22ရက်နေ့မှာတောင်အောင်ဆန်းစုကြည်လက်မှတ်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်အေအကြမ်းဖက်ဖွဲ့ကနေအပြည့်အမောင်းလုပ်ရတွေလှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်။ဒီလိုထုတ်ပြန်ချက်ပေါ်လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေစဉ်ရခိုင်လက်နက်ကိုင်ဖွဲ့အေပြောခွေရခိုင်ဒုခကအခုလိုပြောပါတယ်
။ဒီတောင်အောင်ဆန်းစုကြည်ရဲ့ဒီထုတ်ပြန်ချက်ကိုခြုံပြီးတော့သုံးသပ်ရလို့ရှိရင်တော့ရခိုင်နဲ့ဗမာတွေကြားမှာဒီရန်ငါစီးပြတ်သွားပြီဆိုတာဒါပို့ပြီးတော့ထင်ရှားသွားတာပေါ့နော်။နှစ်တစ်ချက်ကတော့လက်ရှိဗမာနိုင်ငံရေးခေါင်းဆောင်တွေထိမှတရားမျှတမှုကိုမျက်နှာတဲ့သူတယောက်မှမရှိတော့ဘူး။နော်ဒါကြောင့်မို့လို့ဗမာမဟုတ်တဲ့ဒီလူမျိုးတွေညှို့လင်းထားခဲ့တဲ့ဒီဒေါ်အောင်ဆန်းစုကြည်ကိုနိုင်ကလည်းပဲအခုလက်ရှိမှာဗမာစစ်ကောင်းဆောင်တွေထက်ပို့ပြီးတော့ကြောက်စရာကောင်းတဲ့အာဏာရှင်ဖြစ်သွားပြီ။နောက်တစ်ခုကကျွန်တော်တို့ရခိုင်တွေကိုလူမျိုးတုံးတတ်ဖြတ်ဖို့အတွက်နော်စစ်ရာဇဝသားတွေကိုဒေါ်အောင်ဆန်းစုကြည်ကအမိန့်ပေးထားပြီ။ဒါကြောင့်မို့လို့ဒေါ်အောင်ဆန်းစုကြည်အစိုးရကြီးကနေကျွန်တော်တို့ရခိုင်ပြည်ဘာမှမျှော်လင့်စရာအကြောင်းမရှိတော့ဘူ
း။ဒီလိုအခြေအနေတွေကြောင့် AA ဖွဲ့အနေနဲ့ရခိတလမ်းစဉ်တိုင်းလွတ်လပ်တဲ့ရခိုင်နိုင်ငံကိုဖော်ထုတ်သွားမယ်လို့ခိုင်ဒုခကဆက်ပြောပါတယ်
။ကျွန်တော်တို့ဒီအတူရှင်တွေနေထိုင်ဖို့ဆိုတာဒါလုံးဝမဖြစ်နိုင်တော့ဘူး။ကျွန်တော်တို့ဒီရခိုင်တွေအဖို့ကတော့ဒါရခိတလမ်းစဉ်တိုင်းလွတ်လပ်တဲ့ရခိုင်နိုင်ငံတစ်ကိုတည်ထောင်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့ဒါရှိတဲ့သွားမှာဖြစ်တယ်။
အဖွဲ့ကိုအကြမ်းဖက်ဖွဲ့လို့သတ်မှတ်တာဟာလက်ရှိ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရကနေပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအလှမ်းဝေးသွားတဲ့သဘောဆောင်သွားတယ်လို့ငြိမ်းချမ်းရေးဖြစ်စစ်မှာပါဝင်ခဲ့တဲ့ကချင်ငြိမ်းချမ်းရေးကျိုးတော်ဆောင်ဦးလမိုင်ကွန်ကြာကဆိုပါတယ
်။အဖွဲ့ကအကြမ်းဖက်သဘောနဲ့သတ်မှတ်လိုက်ပြီဆိုရင်တော့ဘာဖြစ်ဖြစ်နောက်ထပ်ပြေဆုံးဆွေးနွေးဖို့အတွက်အခြေအနေကတော်တော်လေးအလှမ်းဝေးပြီးတော့ရှိသွားတယ်။အဖွဲ့မပါတော့ဘူးဆိုရင်တော့ပြောရမယ်နဲ့လည်းသူက FDNCC အဖွဲ့ဝင်လို့ဖြစ်တဲ့အတွက်ကြောင့်မလို့ဒါကတော့တော်တော်လေးတော့ဒီနိုင်ငံရမှာရှိတယ်သူဆိုရက်ချင်တယ်လို့လောင်းဝေးရမှာရှိတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံထုတ်ပြန်ချက်မှာတော့ချင်းမြစ်နယ်ပလက်ဝါမြို့နယ်ကပြည်သူတွေအတွက်ပြိခါဆန်တွေကိုဧပြီလ19ရက်နေ့မှာရောက်ရှိအောင်ပို့ဆောင်နိုင်ခဲ့လို့ဝန်မြောက်ကြောင်းနဲ့အေအဖွဲ့ရဲ့လုပ်ရကိုချုပ်ချထားပြီးတမတော်ရဲ့လုပ်ဆောင်ချက်ကိုချီးကျူးဂုဏ်ပြုကြောင်းပါရှိပါတယ်။ထုတ်ပြန်ချက်ထဲမှာရခိုင်လက်နက်ကိုင်အေဘက်ကထောက်ပြထားပြီးမြန်မာတမတော်ရဲ့လုပ်ဆောင်ချက်ကိုထောက်ပြထားတာမရှိလို့မျှတမှုမရှိဘူးလို့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ပူတွဲတွေတွေတွင်းရင်မှုစလိုင်းကျဲဦးဖစ်ထောင်ကပြောပါတယ်။
ပလောကကျွန်တော်ချင်းပြည်နယ်ဘက်မှာဖြစ်ပွားနေတဲ့ဒီစစ်ပွဲကတော့တစ်ဖက်စလုံးကစစ်ရာဇဝတ်မှုကိုချုပ်ဖောက်နေတဲ့ကျူးလွန်နေတဲ့အနေထားဖြစ်နေတယ်ပေါ့လေ။ခုဟာကသူ့အနေနဲ့ကတစ်ဖက်ကိုပဲထောက်ပြပြီးတော့တစ်ဖက်ကိုချီးကျူးလို့ဖြစ်သွားတဲ့ခါကျတော့အဲ့ဒီဟာတော့မဟုတ်သေးဘူးလို့ကျွန်တော်မြင်နေပေါ့လေ။ကျွန်တော်ရဲ့ဒီဖက်မှာပြီးခဲ့တဲ့ရပောင်းလေးရှင်ရင်းဖြစ်ပွားနေတဲ့အနေထားအရာကိုကြည့်နေဆိုလို့ရှိရင်တော့ဒီဟာမှာ90ရာခိုင်နှုန်းလောက်ကအရသာပြေဆုံးမှုကသမတော်ရဲ့လက်နက်တွေကြောင့်ဖြစ်နေတယ်လေ။ဒါကူကြတော့တော့မထောက်ပြဘူးလိမ့်ဘူးပေါ့နော်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့နှစ်ဖက်စလုံးအပြစ်ခံရဆဲရီတွေ့ဆုံဆွေးနွေးဖို့တိုက်တွန်းပြောဆိုတဲ့ကြောင်းဆလိုင်းကျဲဦးပိတောင်ကထောက်ပြထားပါတယ်။ပလောင်ဝမြို့နယ်မှာသမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားရနေရာတွေမှာမြန်မာစစ်တပ်ကလေကြောင်းပစ်ခတ်မှုကြောင့်မိစ္ဆာဝဝမနန်းချောင်းဝဘောင်ဝနဲ့စိန်စင်းကျေးရွာဘက်ကအရသာ29ဦးတေဆုံးခဲ့ပြီးအနည်းဆုံး40ဦးခန့်ထိခိုက်ဒဏ်ရာရရှိပြီးတော့အိမ်လုံးရင်90နီးပါးမိလောင်ပျက်စီးခဲ့ရကြောင်းဘူမီချင်းမြို့နယ်စုရေးရာပေါင်းစားညှိနှိုင်းရေးကောင်စီ KACC ကနေဧပြီလ22ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒီလိုတေဆုံးတန်ရာရရှိခဲ့တဲ့အရသားတွေရဲ့မိသားစုဝင်တွေအတွက်နိုင်ငံတော်အစိုးရအနေနဲ့လိုအပ်တဲ့ပံ့ပိုးကူညီထောက်ပံ့မှုတွေဆောင်ရွက်ပေးသွားမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလားတူမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်နေစဉ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလည်းတိုက်ပွဲဖြစ်ပွားရာကြေးရွာတွေပေါ်လက်နက်ကြီးကြီးပစ်ခတ်မှုကြောင့်အရသာများပြားဒေဆုံးထိခိုက်ဒဏ်ရာရရှိမှုဖြစ်ပွားခဲ့ပါတယ်။ကျွန်တော်နိုင်ကွင်းအိမ် BOA မြန်မာဘိုင်းကနေသတင်းပေးပို့ထားတာပါ။